အီရန်နိုင်ငံမှာတော့လက်တလောဆန္ဒပြပွဲတွေအတွင်းအဖမ်းခံခဲ့ရသူတွေကပထမဆုံးသူကိုကွပ်မြက်လိုက်ပြီလို့အီရန်ဆိုရကပြောလိုက်ပါတယ်။စက်တင်ဘာလဆန်းတဲ့ကစခဲ့တဲ့အီရန်ဆိုရစန့်ကြီးဆန္ဒပြပွဲတွေအတွင်းလမ်းပိတ်ဆိုပြီးလုံခြုံရေးတပ်ဖွဲ့ဝင်တယောက်ကိုဓာတ်နဲ့တိုက်ခိုက်ခဲ့မှုနဲ့အပြစ်ရှိတယ်လို့ဆိုပြီးမိုဆန်ရှက်ကရီကိုဒီနေ့ကျူပေးကွပ်မြက်လိုက်တယ်လို့အီရန်ဆိုရသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောကြားခြင်းမရှိခဲ့ပါဘူး။စက်တင်ဘာလကခေါင်းစည်းဘဝကိုစီကံတကြမဝတ်ဆင်ခဲ့လို့ဆိုပြီးမာရှာအမနီဆိုသူအမျိုးသမီးငယ်တယောက်ကိုဘာသာရေးရဲတွေကဖမ်းဆီးထားခြင်းသိဆုံးခဲ့ပြီးတဲ့နောက်နိုင်ငံတော်ကအီရန်ဆိုရစန့်ကြီးဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာပါ။ရှားပင်ပြုတ်ကျခဲ့တဲ့1989ခုနှစ်အစ္စလာမစ်တော်လှန်ရေးနောက်ပိုင်းဒီဆန္ဒပြပွဲတွေကအီရန်မှာအခြေအပြန်ဆုံးဆန္ဒပြပွဲတွေဖြစ်လာနေပါတယ်။ဒီဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံထားရသူ12ယောက်ကျော်တည်တံပေးခံထားရသေးတာမို့နောက်ထပ်ကွပ်မျက်မှုတွေရှိလာနိုင်တယ်လို့လည်းတက်ကြွလို့ရှားသူတွေကသတိပေးနေပါတယ်ခင်ဗျ။